လူတွေရဲ့လွတ်လပ်မှုကိုပိတ်ပင်ထားရင်လူတွေမှာမခံကျင်စိတ်တွေထွက်ပေါ်လာပြီးပရိပက္ခတွေဖြစ်တတ်တာကြောင့်လွတ်လပ်မှုကိုလူတိုင်းကတံပိုးထားကြဖို့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆုကြည်ကအဲ့ဒီဖွင့်ပွဲမှာဒီကနေ့ပြောကြားလိုက်ပါတယ်ဒီကနေ့ရန်ကုန်မြို့ပြည်လမ်းမှာရှိတဲ့တော်ဝင်စင်တာမှာကျင်းပတဲ့အနုပညာရှင်တိုင်းလွတ်လပ်စွာတွေးခေါ်ဖန်တီးတက်စီဖို့ရည်ရွယ်ပြုလုပ်တဲ့လွတ်လပ်ချင်းအနုပညာရုပ်ရှင်ပွဲတော်ဖွင့်တဲ့အခမ်းအနားမှာအခုလိုဒေါအောင်ဆန်းစုကြည်ကပြောကြားသွားခဲ့တာပါဒီခါနာကြောင့်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းစုံစမ်းထားတဲ့ကိုစောဝင်းလိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ပါလူသားတွေအနေနဲ့လွတ်လပ်ခြင်းကိုတံပိုးထားကြဖို့အပြင်အနုပညာရှင်တွေအနေနဲ့လည်းလွတ်လပ်စွာတွေးခေါ်ဖန်တီးတက်စီဖို့ရည်ရွယ်ပြီးဒီရုပ်ရှင်ပွဲတော်ကိုကျင်းပတာဖြစ်ပါတယ်ဒီကနေ့ကျင်းပတဲ့ရုပ်ရှင်ပွဲတော်ဖွင့်ပွဲအခမ်းအနားမှာဒေါအောင်ဆန်းစုကြည်ကလွတ်လပ်မှုရဲ့အရေးကြီးပုံနဲ့ပတ်သက်ပြီးတော့အခုလိုပြောသွားတာ
ပါဆော်ပြီးသွားတဲ့ဒီကပြင်းရှင်ရဲ့အနုပညာရှင်ကိုနားထောင်လိုက်တဲ့အခါကျတော့လူလာချင်းဟာဘယ်လောက်အရေးကြီးလဲဆိုသိကြပါလူလာမှုကအင်္ဂမအရေးကြီးပါလားလူတွေရဲ့လူလာမှုကိုသိကြတော့ဖြည်းဖြည်းချင်းလေးချင်းမခံနိုင်စိတ်ဖြစ်လာပါလားဒါလည်းအချင်းတစ်ပုံမှာကြားလိုက်ရမှာအဲ့လိုမခံနိုင်စိတ်ဖြစ်လာတဲ့အခါမှာမဖြစ်တဲ့မဖြစ်ထိုက်တဲ့ပြိတ္တကတွေနဲ့ဖြစ်လာကြပါလားဒါကြောင့်မို့လို့မှန်ကန်တဲ့လူလာမှုဆိုတာကိုယ့်ရဲ့လူလာမှုကိုကိုယ်တန်ဖိုးထားတယ်လို့သူတပားရဲ့လူလမှုကိုတံပိုးထားပြီးတော့အဲ့ဒီလူလမှုတွေကိုသုံးသင့်သုံးကြိုက်တဲ့ပုံစံနဲ့သုံးပိုင်ခွင့်ကိုအပြည့်အဝပေးဖို့ပြောတယ်။အဲ့ဒီလိုအပြည့်အဝပေးထားမှသာကလေးဒီမှာတို့အားလုံးရဲ့အသွမ်းအင်တွေဟာဒီကမ္ဘာလုံးအတွက်လူသားအားလုံးအတွက်ဖြစ်သွားမှာပါ။
ဒီရုပ်ရှင်ပွဲတော်ကိုတခါမှရုပ်ရှင်မရိုက်ဖူးသေးကြတဲ့တက်တစ္ဆလူငယ်ဒါရိုက်တာတွေအပါအဝင်ဒါရိုက်တာအတော်များများရက်ကူးထားတဲ့ရုပ်ရှင်ဇာတ်ကားပေါင်း180လောက်ဝင်ရောက်ရှင်ပြိုင်ကြတာပါ
အခုဆိုလို့ရှိရင်ဒီဘက်ကပွဲတော်မှာဒီပြန်ပွဲမှာပါဝင်တဲ့ရုပ်ရှင်ပါပြန်ဝင်ပြောင်းပြန်တဲ့ရုပ်ရှင်ပေါင်းဟာ180ရှိတယ်လို့ကျွန်မသိရပါတယ်ကျွန်မအင်ဂျာမအားတင်လို့ဒါနဲ့နိုင်ငံသူနိုင်ငံသားတွေကဘလောက်များကြာကြာကုန်ဒီလွတ်လပ်မှုအကြောင်းကိုရုပ်ရှင်ရိုက်ရှင်ရဲ့စိတ်ကြညာရှိနေပါလေလို့ကျွန်တော်လည်းစဉ်းစားမိတာ
။သူ့အနေနဲ့လည်းရုပ်ရှင်ကားတွေအလုံးကိုမကြည့်နိုင်ပေမဲ့ဒီရုပ်ရှင်ပွဲတော်ကိုတင်သွင်းလာတဲ့ကားတွေကိုအိမ်မှာတတ်နိုင်သလောက်ကြည့်သွားဖို့စီစဉ်ထားတယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်။ပြိုင်ပွဲမှာမူလက documentary လို့ခေါ်တဲ့မှတ်တမ်းတင်ရုပ်ရှင်ကားတွေနဲ့ short film လို့ခေါ်တဲ့ဇလန်းတို့ရုပ်ရှင်ကားတွေဆိုပြီးစုနှစ်စုသာပေးဖို့ရည်ရွယ်ထားခဲ့ပေမဲ့ပြန်ပွဲဝင်လာတဲ့အရေးအတွက်ကများလွန်လာကြောင်းနောက်ထပ်စု3စုထပ်တိုးပြီးစုစုပေါင်းစု5စုပေးသွားဖို့ဆုံးဖြတ်လိုက်တယ်လို့ပြန်ပွဲဖြစ်မြောက်ရေးဦးဆောင်ကျင်းပသူတူဦးဖြစ်တဲ့ကိုဇာကနာခေါ်ကိုသူရကပြောပါတယ
်ကျွန်တော်ပြောရင်တော့ဝင်လာတဲ့စကားနဲ့ပါပြောပါမယ်ဝက်စစ်ကတော့ကျွန်တော်ဒီရေးမှာဒီနာတော့ဒေါက်တာမန်ဂျူဖရမ်ကိုသူတို့ပြီးတော့ဆော့စမန်ကိုသူတို့ပါတယ်ဒါပေမဲ့ပြိုင်ပွဲဝင်တဲ့အခြေအတွက်188ကားဆိုတော့မြစ်ကအကယ်ဒမီချက်များပါတယ်အဲ့တော့အနည်းငယ်ပြည်မြန်မာနိုင်ငံမှာသုံးလုပ်ခဲ့တဲ့ရုပ်ရှင်ကားတွေချက်များသားဆိုတော့အခုလိုဝင်ရောက်ဆင်ကြရတဲ့အတွက်ကြီးကြီးမားမားအဲ့ဒီပြိုင်ပွဲဝင်တဲ့လူတွေကိုဂုဏ်ပြုချီးကျူးခြင်းနဲ့နောက်ဆက်စုပေါင်းမှုကျွန်တော်တို့ကမှလုပ်ရလိုက်တယ
်အစ်စ်တိုးချက်လိုက်တဲ့စုသုံးစုကတော့animation စုပေးသအကြိုက်ဆုံးရုပ်ရှင်ဇာတ်ကားစုနဲ့မျက်နှာသစ်ရုပ်ရှင်စုတို့ဖြစ်တယ်လို့ဆိုပါတယ်ပထမစုသုံးစုရရှိသူတွေကိုဂျာမနီကဒါရိုက်တာတွေနဲ့ရုပ်ရှင်ပညာကျွမ်းကျင်သူတွေကသင်တန်းပေးပြီးနောက်ထပ်မှတ်တမ်းတင်ရုပ်ရှင်ကားတွေရိုက်ဖို့အတွက်ငွေကြေးထောက်ပံ့ပေးမယ့်အပြင်အဲ့ဒီရုပ်ရှင်ဇာတ်ကားတွေကိုကမ္ဘောဒီးယားမှာကျင်းပမယ့်ရုပ်ရှင်ပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်စေမှာဖြစ်တယ်လို့ကိုဇာကနာကဆက်ပြောပါတယ်ဒါအပြင်အမေရိကန်ကဒါရိုက်တာ3ယောက်လည်းဇန်နဝါရီလ15ရက်နေ့မှာမြန်မာနိုင်ငံကိုရောက်လာပြီးပြန်ပွဲဝင်တဲ့အထက်ကထိတ်တန့်ရုပ်ရှင်ကား20ရဲ့ဒါရိုက်တာတွေကိုအလုပ်ယုံတင်နှံပို့ချပေးမယ်လို့ဆိုပါတယ်ဒီရုပ်ရှင်ပွဲတော်ကိုတော့မနက်ဖြန်ဇန်နဝါရီလ1ရက်နေ့ကစပြီးတော့4ရက်နေ့ထိကျင်းပသွားမှာဖြစ်ပြီးနောက်ဆုံးနေ့ဇန်နဝါရီလ4ရက်နေ့လွတ်လပ်ရေးနေ့မှာတော့စုရွေးချယ်ခြင်းမြင်မှာဖြစ်တယ်လို့သိရပါတယ်ခင်ဗျာ